အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေကရှာဖွေနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတရဲ့ကိုပိုင်ရှင်းနေဂျေးစကူလော့ကတော့ဥပဒေကျိုးဆောင်ဖွဲ့နေတဲ့အထူးစုံစမ်းစစ်ဆေးအဖွဲ့ဝင်တွေအကျိုးစီးပွားအရပြစ်ပကဖြစ်နေတာလည်းရှိမရှိအစဉ်တစိုက်လေးလာတုံ့တက်ပြီးထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့လောရရင်အထူးစုံစမ်းစစ်ဆေးမှုမူလထံတိုင်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ Washington Post တင်းစာကတော့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်နေတဲ့လက်ထောက်တွေမိသားစုဝင်တွေနဲ့သူကိုယ်တိုင်အတွက်လူငယ်ချမ်းသာဝင်ရနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့သမ္မတကအကြံပေးရာရှိတွေကိုညွှန်ကြားထားတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတရဲ့လူငယ်ချမ်းသာဝင်ပေးနိုင်တဲ့အာဏာနဲ့ပတ်သက်လို့သမ္မတ Trump ရဲ့ရှင်းနေတဲ့ဆွေးနွေးနေတဲ့အကြောင်းလဲနှိစက်သူတွေကိုကိုကရေးသားခဲ့တာပါ။New York Times တင်းစာကလည်းအထူးစုံစမ်းစစ်ဆေးအဖွဲ့ဝင်ရဲ့အလုပ်ကိုင်းနဲ့နိုင်ငံရေးနောက်ကျောင်းရာဇဝင်တွေကိုစုံစမ်းပြီးစုံစမ်းစစ်ဆေးလုပ်ငန်းကိုတိုက်ခါချဖို့ဓမ္မမော်ရင်လည်းအထူးစုံစမ်းစစ်ဆေးမူလာကိုခြေပတ်နိုင်မဲ့ချက်လက်တွေရရှိနိုင်မှုသမ္မတရဲ့လက်ထောက်တွေကြိုးပမ်းနေတယ်လို့ဖော်ပြခဲ့ပါတယ်။ထင်ရှားတဲ့အစိုးရရှင်းနေတွေစုံစမ်းရေးရရှိတွေပါဝင်တဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အဖွဲ့ကတော့ပြည်ကြဲနဲ့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာသမ္မတရဲ့လက်ထောက်တွေကရုရှားနဲ့ပတ်သက်မှုရှိမရှိစုံစမ်းနေကြတာပါ။သမ္မတထရန့်ရဲ့ဥပဒေကျိုးဆောင်ဖွဲ့ကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ငင်းဆန်ခဲ့ပေမယ့်အကြံပေးပုဂ္ဂိုလ်တစ်ယောက်ကတော့သမ္မတအနေနဲ့လူငယ်ချမ်းသာခွင့်ပေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာအတိုင်းအတာနဲ့ပတ်သက်လို့သိလိုတဲ့ဆန္ဒရှိနေတယ်လို့အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့လုပ်ပိုင်ခွင့်အတိုင်းအတာကိုလည်းသိရှိလိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။